အကြမ်းဖက်မှုတွေစတင်ဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်တော်ဒေသမွတ်စလင်ကျွေးရွာတွေကိုဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်က3ရက်ကြာကွင်းစင်လေ့လာနေပါတယ်။2019ခုနှစ်ဇန်နဝါရီလ31ရက်မှာသမ္မတကိုအစီရင်ခံစာတင်သွင်းမဲ့ကော်မရှင်ရဲ့တွေ့ရှိချက်တွေဟာမှန်မှန်ကန်ကန်ဖြစ်လိမ့်မယ်လို့မျှော်လင့်နေကြောင်းဒေသခံရခိုင်လွတ်တော်အမတ်ကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်။
ဒုသမရဦးမြင့်ဆွေဦးဆောင်နဲ့ရခိုင်ပြည်နယ်မောင်တော်အကြမ်းဖက်မှုစုံစမ်းစစ်ဆေးရေးကော်မရှင်ဟာစတင်အကြမ်းဖက်တိုက်ခိုက်ခဲ့တဲ့နေသားဆောင်စခန်းတွေနားကရွာဖြစ်တဲ့ကြီးကန်းပြင်မှာအဓိကအခြေချပြီးတော့ငခုရ၊ဝပိတ်၊ပွင့်ဖြူချောင်းနဲ့ကြက်ရိုးပြင်ကျေးရွာတွေကိုဒီဇင်ဘာလ17ရက်နေ့ကနေ12ရက်နေ့ထိကြီးစုစစ်ဆေးခဲ့တာပါ။အထူးသဖြင့်မီးလောင်ဖျက်ဆီးခံရတဲ့နေရာတွေကိုလည်းတွားရောက်ကြီးစုခဲ့တယ်လို့မွတ်စလင်မိသားစုတွေနယ်မြေကန်တက်မတော်အရာရှိတွေနဲ့လည်းကော်မရှင်အဖွဲ့ဝင်တွေတွေ့ဆုံမေးမြန်းခဲ့ပါတယ်။နယ်မြေရှင်းလင်းရေးလုပ်တဲ့လုံခြုံရေးတပ်တွေနဲ့အကြမ်းဖက်တိုက်ခိုက်သူတွေထိတ်တိုက်ဖြစ်ပွားတဲ့တိုက်ခိုက်မှုတွေလူသေဆုံးမှုတွေနဲ့ပတ်သက်လို့လေဒေသခံရွာသားတွေကိုမေးမြန်းခဲ့ကြောင်းအစိုးရထုတ်သတင်းစာမှာဖော်ပြထားပါတယ်။ဒါ့အပြင်ဗြိတိန်အခြေစိုက် The Guardian သတင်းစာကြီးမှာဖော်ပြခဲ့တဲ့မောင်တော်မျိုးနဲ့ကြက်ရိုးပြင်ကျေးရွာမှာအဓမ္မပြုကြည့်ခံရမှုတွေနဲ့အစ္စလမ်ဘာသာဝင်ကလေးတွေတပ်ဖြတ်ခံရမှုတွေဆိုတဲ့သတင်းရေးသားချက်တွေနဲ့ပတ်သက်လို့လေအဲ့ဒီကျေးရွာကမွတ်စလင်ရွာသူရွာသားတွေနဲ့တွေ့ဆုံမေးမြန်းရမှာအမှန်တကယ်ဖြစ်ပွားခဲ့ခြင်းမရှိကြောင်းကော်မရှင်အဖွဲ့ဝင်တွေကသိမြင်ခဲ့ရတယ်လို့လေအစိုးရသတင်းစာမှာရေးသားထားပါတယ်။ကော်မရှင်မှာပါဝင်တဲ့လွှတ်တော်ကိုယ်စားလှယ်တဦးရဲ့ပြောဆိုချက်အရဆိုရင်ပဋိပက္ခဖြစ်ထားတဲ့မွတ်စလင်ကျေးရွာတချို့မှာတော့တိတ်ဆိတ်နေပြီးရွာသားတွေကထွက်မလာကြဘူးလို့ဆိုပါတယ်။အများစုဟာကြောက်ရွံ့ပြီးပုန်းအောင်နေကြကြောင်းမီးလောင်ခံရတဲ့အဆောက်အုံတွေကိုလည်းတွေ့မြင်ခဲ့ရတယ်လို့ပြောပါတယ်။နေမြေရှင်းလင်းရေးလုပ်ခဲ့တဲ့ကျေးရွာစုစုပေါင်း20လောက်ရှိတယ်လို့ဆိုပါတယ်။အခုလိုပြည်ထောင်စုအစိုးရဘက်ကစုံစမ်းစစ်ဆေးရေးကော်မရှင်နဲ့ပတ်သက်လို့ရခိုင်ပြည်နယ်လွှတ်တော်အမတ်ဦးဝင်းနိုင်ကသူ့အမြင်ကိုအခုလိုပြောပါတယ်။
အလုံးမှာလူသားဆန်တဲ့ကိစ္စရက်တွေပေါ့။နောက်ကိုယ်နိုင်ငံထဲမှာဖြစ်နေတဲ့ကိစ္စအူကိုယ်နိုင်ငံထဲမှာရှိတဲ့လူသားအလုံးအတွက်အလုံးကမှန်မှန်ကန်ကန်ဖြစ်အောင်မကျူးစားနေတယ်လို့ထင်နေပေါ့ဗျာ။အလုံးလည်းမှန်ကန်အောင်လုပ်ပြကြရင်တော့ပိုကောင်းနိုင်မယ်လို့ပဲကျွန်တော်ကတော့ထင်မြင်ချက်ပေးလိုပါလား
။ဟုတ်ကဲ့အခုဒီရခိုင်ပြည်နယ်ပဋိပက္ခနဲ့ပတ်သက်လို့အာဆီယံကလည်းပါလာပြီးတော့ဒီဇင်ဘာလ19ရက်နေ့မှာဆိုလို့ရှိရင်အာဆီယံနိုင်ငံသားဝင်ကြီးအစီဝေးကဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံမှာကျင်းပဖို့ဖိတ်ခေါ်ထားရလဲရှိပါတယ်။ဒီပေါ်မှာဘယ်လိုမြင်ပါသလဲရှင
်။ဒီမလူတဲ့လူတွေလူကြက်တဲ့အခါကျတော့ဒါရီအဖြစ်တွေဖြစ်တာရှိခဲ့တဲ့ဟာပဲ။ဒီပေါ်မှာကျွန်တော်တို့အမှားယွင်းနေမဖြစ်အောင်ဆိုရတဲ့အနေနဲ့ဒါမှမဟုတ်အာဆီယံတိုင်းဝမ်းအနေနဲ့လည်းအမှားယွင်းမရှိအောင်ပေါ့ဗျာ။ကျွန်တော်တို့ထင်းသေးသေးသွားကြမယ်ဆိုရင်တော့ဒီကိစ္စတွေကအများဆုံးကြီးတယ်လာပါလိမ့်မယ်။အီးချမ်းသွားပါလိမ့်မယ်လို့ပဲမြင်ပါတယ်ဗျာ။
မောင်တော်အကြမ်းဖက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့မှတပ်ဆိုင်ရာကဏ္ဍအလိုက်မှလုတ်သက်ရင်သူတွေအပါအဝင်တိုင်းရင်သူအမျိုးသမီးအမတ်တဦး၊တိုင်းရင်သားအမျိုးသားအမတ်တဦးနဲ့အမျိုးသမီးရေးရာအဖွဲ့ချုပ်ကခေါင်းဆောင်တဦးစုစုပေါင်း13ဦးနဲ့ကော်မရှင်ကိုဖွဲ့စည်းထားပါတယ်။စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အဓိကရည်ရွယ်ချက်ဟာအကြမ်းဖက်တိုက်ခိုက်ခံရမှုရဲ့နောက်ခံအခြေအနေတွေနဲ့အပြစ်မှန်ပေါ်ပေါက်စေရေးအပါအဝင်နောက်အလားတူဖြစ်စဉ်မျိုးထပ်ပြီးမဖြစ်ပွားဖို့အစိုးရဘက်ကဘာတွေဆောင်ရွက်ဖို့လိုအပ်တယ်လဲဆိုတာအတွက်လေ့လာတွေ့ရှိချက်တွေကို2019ခုနှစ်ဇန်နဝါရီလ31ရက်နေ့မှာအစီရင်ခံတင်ပြရမှာဖြစ်ပါရဲ့ရှင်။